နိုင်ငံတော်တရားရင်ချုပ်တရားသူကြီးအသက်ဖြစ် Brett Kavanaugh ရဲ့ကြမ်းတစာချိန်ဆပွဲအခမ်းအနားကိုသမ္မတအင်ဂျီရဲ့အရှိတ်ခံမှဆောင်မှာဒေသဆန်တော်ချင်းတနင်္လာညနေကသမ္မတ Donald Trump ကိုရင်ကြီးမှုကျင်းပပေးခဲ့ပါတယ်။ Brett Kavanaugh ဟာ American ပြည်ထောင်စုရဲ့114ရောက်မြောက်နိုင်ငံတော်တရားရင်ချုပ်တရားသူကြီးဖြစ်လာတာပါ။အခမ်းအနားမှာ Brett Kavanaugh ကြမ်းတစာမချိန်ဆခင်သမ္မတ Trump မင်းငုံပြောကြရမှာတော့ Kavanaugh ဟာအပြစ်မရှိကြောင်းတက်တည်ပြခဲ့တယ်လို့ပြောပါတယ်။ Kavanaugh ဟာဆက်ကျော်ဆက်ရွယ်ကလူမှုဆိုင်ရာကျန်းဖတ်မှုတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲခဲ့သူသုံးဦးရှိခဲ့တာကြောင့်သူ့ကိုခန့်ဖို့တီးပြူရေးမဲခွဲဖို့ကိုရွှေ့ဆိုင်းခဲ့ရတယ်လို့ FBI ရဲ့စစ်ဆေးမှုတွေကပါခန့်ခဲ့ရတာပါအခုတော့ကျန်းသစ္စာကျင်းစုပွဲအခမ်းအနားမတိုင်ခင်နိုင်ပိုင်းအလိုမှာပဲသမ္မတ Trump ကဒီမိုကရက်တစ်ပါတီဝင်တွေဟာ Kavanaugh ကိုနိုင်ငံတော်တရားရင်ချုပ်တရားသူကြီးဖြစ်မလာအောင်လုပ်ဖို့ကြံစည်ခဲ့တယ်လို့ဆက်ဆွဲခဲ့ပါတယ်သူ့ကိုအထက်လွှတ်တော်တရားရေးကော်မတီကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့စနေနေ့ကအတည်ပြုခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာပဲလွှတ်တော်မှာတရားရင်ချုပ်တရားသူကြီးအသစ်ပြင်တဲ့ကျန်းသစ္စာကျင်းစုခဲ့တာပါ Republican ပါတီဝင်အားလုံးနဲ့ Democratic ပါတီဝင်တဦးကသူ့ကိုထောက်ခံမဲ့ပေးခဲ့တာဖြစ်ပါတယ်တရားရင်ချုပ်တရားသူကြီးတဦးဖြစ်သူ Anthony Kennedy အနားယူသွားပြီးတော့လစ်လက်သွားတဲ့နေရာအတွက်သူ့ကိုအစားထိုးပြီးတော့ခန့်အပ်ခဲ့တာဖြစ်ပါတယ်